တရုတ်နိုင်ငံအတွင်းအာဂနိလိုက်စားမှုတွေကိုတိုက်ဖြတ်ပစ်ဖို့တရုတ်သမ္မတဟူချင်တောင်ကနိုင်ငံကိုစီမံခန့်ခွဲအုပ်ချုပ်နေတဲ့ကွန်မြူနတီပါတီကိုတောင်းဆိုလိုက်ပါတယ်တချိန်တည်းမှာပဲစီးပွားရေးဖွံ့ဖြိုးမှုကျဆင်းမသွားအောင်ကာကွယ်နိုင်ဖို့အတွက်အုပ်ချုပ်ရေးတောက်တင်းခိုင်မာစေဖို့ကိုလည်းတိုက်တွန်းသွားပါတယ်မစ္စတာဟူချင်တောင်ဟာပေကျင်းမြို့မှာကျင်းပနေတဲ့ကွန်မြူနတီပါတီကွန်ဂရက်စ်လွှတ်တော်မှာဂျာတာဘရင်းနေကမိန့်ခွန်းပြောဆိုရမှာအခုလိုပြောသွားတာပါအဲ့ဒီကွန်ဂရက်စ်မှာဒီနိုင်ငံရဲ့ခေါင်းဆောင်အသစ်တွေကိုရွေးချယ်ကြမှာဖြစ်ပါတယ်နိုင်ငံတော်ကကိုယ်စားလှယ်ပေါင်း 2,000 ကျော်တက်ရောက်တဲ့အစည်းအဝေးကြီးမှာတရုတ်နိုင်ငံရဲ့ကာကွယ်ရေးစနစ်ကိုခင်မီအောင်လုပ်ဖို့နဲ့တရုတ်နိုင်ငံကိုပင်လယ်ရေကြောင်းဆိုင်ရာအင်အားကြီးနိုင်ငံတစ်နိုင်ငံဖြစ်လာအောင်ကြိုးပမ်းဖို့လည်းသမ္မတဟူချင်တောင်ကတိုက်တွန်းသွားပါတယ်။တရုတ်ပြည်မကြီးနဲ့ထိုင်ဝမ်တို့အကြားစစ်ရေးအရအပြန်အလှန်ယုံကြည်မှုရှိအောင်လုပ်တင်ကြောင်းနဲ့ဆွေးနွေးမှုကနေညီညာရေးသဘောတူညီမှုရရှိအောင်ဆောင်ရွက်သင့်တဲ့အကြောင်းပြောဆိုသွားပါတယ်။ဒီကျွန်းရဲ့လွတ်လပ်ရေးကြိုးပမ်းမှုမှန်သမျှကိုတော့တရုတ်နိုင်ငံကစန့်ကျင်မှာဖြစ်တယ်လို့လည်းဆိုပါတယ်။ကိုယ်ပိုင်အုပ်ချုပ်ရေးနဲ့တွားနေတဲ့ထိုင်ဝမ်ဟာပြည်မကြီးနဲ့ကွဲနေတာနှစ်ပေါင်း60ကျော်ရှိပေမဲ့ထိုင်ဝမ်ဟာတရုတ်နိုင်ငံပိုင်နယ်နိမိတ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အကြောင်းတရုတ်ဆိုရကအခိုင်အမာပြောဆိုနေတာပါတရုတ်နိုင်ငံရဲ့နိုင်ငံရေးရန်ရာကိုပုံမပါဝင်နိုင်ပြီးဒီမိုကရေစီကြောက်အောင်ပြုပြင်ပြောင်းလဲရမှာဖြစ်ကြောင်းပါတီရဲ့အနာဂတ်အရေးနဲ့ပတ်သက်ပြီးတော့မစ္စတာဟူကပြောဆိုသွားပါတယ်ဒါပေမဲ့တရုတ်နိုင်ငံဟာဘယ်အနောက်နိုင်ငံရဲ့နိုင်ငံရေးပုံစံကိုမှပုံတူကူးခြားမှာမဟုတ်ဘူးလို့လည်းပြောသွားပါတယ်ရှင်